အတူပါလ31ရဲ့ကြာတပဒင်းနေ့မှာလိလသွားမဲ့ဥပု္ပ္ပစာဖြစ်တင်ငန်းဆိုင်ခေါင်းစဉ်ကတော့နေဟမီဤပုံပမာဖြစ်ပါတယ်။နေဟမီမဆာခန်းကြီးကငွေ14ကနေ19ကိုဖတ်ပါမယ်။ထို့မှတစ်ပါးယူဒမြို့ဝန်အရာကိုငါခံတော့အချင်းအာတေဇရစ်မင်းကြီးနန်းဆန်20မဆာ၍32နှစ်တိုင်အောင်12နှစ်ပတ်လုံးငါနှင့်ငါညီတို့သည်မြို့ဝန်ရိတ်ခါကိုမစားအရင်မြို့ဝန်တို့ကိုလူများတို့သည်ကြွေရကြ၏မုံနှင့်စပြည့်ရေကို၎င်းတနှစ်လင်ငွေ40ကို၎င်းပေးရကြ၏မင်းလူလင်ဤစစ်စားခြင်းကိုလည်းခံရကြ၏ငါမူကားဖျားသခင်ကိုကြောက်ရွံ့သောကြောင့်အရင်မြို့ဝန်ကဲ့သို့မပြုထို့မှတစ်ပါးငါသည်မြို့ရိုးကိုအမြဲလှုပ်၍နေ၏ငါနှင့်ငါကျွန်တို့သည်လေယာကိုမဝယ်မြို့ရိုးတည်ခြင်းအမှုကိုသာဝိုင်းညီ၍စူးစမ်းကြ၏ထို့မှတစ်ပါးပဝန်းကျင်၌နေ၍ငါတို့ထံသို့လာသောတပါးအမျိုးသားကိုမဆုဘဲယူဒအမျိုးသားတို့နှင့်မင်းအရာရှိ105ချိတ်တို့သည်ငါစပွဲ၌စားတောက်မြဲရှိကြ၏နေတိုင်းငါစပွဲကိုနွားတကောင်ရွေးသောတူ6ကောင်ကြက်များကိုစီရင်ရ၏ဆယ်ရက်တစ်ခါများစွာသောစပြည့်အမျိုးမျိုးကိုလည်းတင်ရ၏ထိုများလောက်ကုန်တော်လဲလူများတို့သည်ပင်ပန်းစွာအမှုဆောင်ရသောကြောင့်မြို့ဝန်၌ရိတ်ခါကိုငါမတောင်းအိုအကျွန်ုပ်ဖျားသခင်ဤလူတို့အဖို့အကျွန်ုပ်ပြုသည်မအတွက်အကျွန်ုပ်ကိုအောက်မေ့၍ကျေးဇူးပြုတော်မူပါဆိုပြီးတော့ဖော်ပြထပ်ထတွေ့ရပါတယ်နေဟမီးရဲ့ရေးသားချက်တွေကိုသုံးသပ်မိတဲ့သူဟာယူဒပြည်မှာ12နှစ်ကြာအုပ်ချုပ်မှုအတွေ့အကြုံရပြီးတဲ့နောက်အာတေဇရစ်မင်းကြီးစီပြန်ရောက်လာတဲ့အချိန်မှာရေးသားထားဟန်ရှိပါတယ်အုပ်ချုပ်သူတွေရပိုင်권ရှိတဲ့အရာတွေကိုတောင်နေဟမီးလုံးဝမတောင်းဆိုခဲ့ပါဘူးမိမိအသက်ရှင်နေထိုင်နိုင်မှုငွေကြေးအထောက်ပံ့ကိုလုံးဝမယူခဲ့ဘူးဆိုရင်သူဟာမိမိအသုံးစိတ်ကိုမိမိကိုယ်တိုင်သာကြားခံခဲ့တဲ့အပြင်မိသားစုနဲ့ရုံးတော်ကုန်ကြစိတ်ကိုလည်းကိုယ်တိုင်အကုန်ကြခံခဲ့သူဖြစ်ပါတယ်အခြားအုပ်ချုပ်သူတဦးရဲ့အမည်ကိုဇေရုဘဗေလာလို့ကျွန်တော်တို့သိရပါတယ်ပထမမြို့ဝန်ဖြစ်ပါတယ်နေမီးကနေယခင်မြို့ဝန်လို့ဖော်ပြတဲ့စကားမှာဇေရုဘဗေလာနဲ့မိမိမတိုင်မီဆက်ကြမြို့ဝန်တွေကိုဆုလိုဟန်ရှိပါတယ်ရလတ်အနေနဲ့မိမိအလုပ်တာဝန်တွေကိုရုံးတော်မှာပြီးမြောက်အောင်လှုပ်ဆောင်နိုင်ခဲ့ပါတယ်ငွေကြေးအကုန်ကြခံခဲ့သူဖြစ်ပါတယ်။ယာဒူးရရှိပြီးတော့ချမ်းသာလာမယ်လို့မျှော်လင့်မဲ့အစားနေဟမီဟာမိမိပိုင်ဆိုင်မှုတွေကိုလက်လွတ်ဆုံးရှုံးခံနေသူဖြစ်ပါတယ်။နေဟမီဟာကြွယ်ဝချမ်းသာသူတူဖြစ်နေလို့သာနေစဉ်လူများစွာစားဖို့အစာကိုကိုယ်တိုင်ကုန်ကြခံပြီးတော့စီစဉ်ပေးနိုင်ခဲ့ပါတယ်။စေတနာတရားစိတ်ထက်သန်သူလည်းဖြစ်ပါတယ်။အာဗြဟံဟာပဝန်းကျင်ပတ်လည်ပြည်တွေကလာရောက်တိုက်ခိုက်သိမ်းပိုက်ခဲ့တဲ့မိမိရဲ့လူမျိုးကိုပြန်လဲကယ်တင်ခြင်းမျိုးနဲ့မတူတော်လဲပဲနေမီးရဲ့အရေးပါလှုပ်ဆောင်မှုဟာအဲ့လိုအလားတန်တူတဲ့အကြောင်းပေါ်လွင်ပါတယ်နေမီးရဲ့လှုပ်ဆောင်ချက်ကိုပုံမှန်မှယူရမယ်ဆိုရင်တော့ဖျားကိုဥထိတ်ထားတယ်သူဟာဖျားရှင်ကနေအောင်မြင်ခြင်းအခွင့်ပေးလိမ့်မယ်ဖြစ်ပါတယ်နေမီးရဲ့လှုပ်ဆောင်ချက်ကိုပုံမှန်မှယူရမယ်ဆိုရင်တော့ဖျားကိုဥထိတ်ထားတဲ့သူဟာဖျားရှင်ကနေအောင်မြင်ခြင်းအခွင့်ပေးလိမ့်မှာဖြစ်ပါတယ်အလွန်တရာကောင်းတဲ့သင်ငန်းစာတစ်ခုဖြစ်ပါတယ်ကျွန်တော်တို့ကိုစီကိုကအခြေအနေပေါ်မှာမူတည်ပါတယ်အခက်အခဲပြဿနာများစွာမရှိတဲ့အခါဖခင်ရဲ့အမှုတော်ကိုဆောင်ရွက်ဖို့လွယ်ကူပါတယ်ဖိလိပ္ပိဩရစာခန်းကြီး2ငွေ3:8ကိုဖတ်ပါမယ်ရန်တွေ့လိုသောစိတ်အချင်းဤကြော်သောဂိတ်တိကိုတတ်မှတ်သောစိတ်ရှိ၍အဘယ်အမှုကိုမျှမပြုကြနှင့်သူတို့ဘာသည်ကိုထက်သာ၍ကောင်းမြတ်သည်ဟုနှိတ်ချသောစိတ်ရှိ၍တရားကိုတရားထင်မှတ်ကြလော့ကိုအမှုရာကိုသာမရှုမမှတ်ပဲသူအမှုရာကိုအချင်းချင်းရှုမှတ်ကြလော့ယေရှုခရစ်၌ရှိသောထိုစိတ်တော်ကိုသင်တို့၌လည်းရှိစေကြလော့ထိုသခင်သည်ဖျားသခင်၏တည်တော်နှင့်ပြည့်စုံတော်မူသည်ဖြစ်၍ဖျားသခင်နှင့်ပြိုင်သောအမှုကိုလူယူခြင်းအမှုဟု၍မထင်မမှတ်လျက်ပင်မိမိအတရေကိုစွန့်၍အစီကံကြုံ၏တည်တော်ကိုယူဆောင်လျက်လူကဲ့သို့သောအဖြစ်၌ဖွားမြင်ခြင်းကိုခံတော်မူ၏ထိုသို့လူ၏ဂုဏ်ရင်းကလက္ခဏာနှင့်ပြည့်စုံလျက်အသေးခံခြင်းသာမဟုတ်လဝါကတိုင်မှာအသေးခံခြင်းတိုင်အောင်အစီကံကြုံခံ၍ကိုနှိမ့်ချတော်မူဤဆိုပြီးတော့ဖော်ပြထားပါတယ်။နေဟမိဟာတကယ်ပဲစေတနာတရားထက်သန်သူတူဦးဖြစ်ပါတယ်။ကိုကြိုးစွန့်ပြီးတော့လှုပ်ဆောင်နေသူလည်းဖြစ်ပါတယ်။သူ့ရဲ့ပုံမမာကိုကျွန်တော်တို့လေ့လာရခြင်းအားဖြင့်ကျွန်တော်တို့ယုံကြည်သူများအနေနဲ့လည်းပဲကိုကြိုးစွန့်တဲ့အသက်တာနဲ့လှုပ်ဆောင်ကြတဲ့ယုံကြည်သူတွေဖြစ်စေဖို့အတွက်ကြာသပတေးနေ့ဥပု္ပ္ပစာဖြစ်တင်ငန်းစာကဖော်ပြပေးထားပါတယ်။